ဒီအမေရိကန်သမ္မတရွေးကောက်ပွဲအပြီးမှာတရုတ်နိုင်ငံမှာလည်းထိတ်ဆုံးကခေါင်းဆောင်ပြောင်းလဲဖြစ်မဲ့ကွန်မြူနစ်ပါတီညီလာခံမှာသမ္မတဟူချင်းတောင်ကလက်စားမှုပြဿနာကြောင့်ပါတီရောနိုင်ငံပါကျဆင်းသွားနိုင်တယ်။ဒါကြောင့်မို့ဥပဒေစိုးမိုးမှုရှိဖို့အရေးကြီးတယ်လို့သတိပေးလိုက်ပါတယ်။တရုတ်နိုင်ငံရဲ့ကြီးကြပ်ခမ်းနားတဲ့လွှတ်တော်ခမ်းမကြီးထဲမှာကျတာပရီနစ်ကစလုပ်တဲ့ဒီညီလာခံမှာကိုယ်စားလှယ်ပေါင်း2000ကျော်တက်ရောက်ခဲ့ကြရမှာသမ္မတဟူချင်းတောင်ကလက်စားမှုဆန့်ကျင်နဲ့ရိုးသားတန့်ရှင်းတဲ့အစိုးရဖြစ်ပေါ်ရေးအတွက်ပါတီအနေနဲ့ပြက်ပြက်သားသားယက်တီလာခဲ့တာအပြင်ပြည်သူတွေကလည်းဒီအတွက်အထူးအာရုံစိုက်လာနေတယ်လို့ထုတ်ပြောခဲ့ပါတယ်။သမ္မတဟူကပဲပါတီအတွက်ရောနိုင်ငံအတွက်ပါပြတ်သုံးသွားစေနိုင်တဲ့ဒီလက်စားမှုတိုက်ဖြတ်ရေးလုပ်ရမှာဥပဒေအရကြောသားရင်သာမခွဲကြပဲလူတိုင်းကိုဥပဒေရှိမှဒဏ်ထူဆက်ဆံဖြေရှင်းပေးဖို့လိုတယ်လို့ဆက်ပြောခဲ့ပါတယ်။ဒါပေမဲ့သမ္မတဟူအနေနဲ့မကြာခင်ကလက်စားမှုနဲ့ထုတ်ပယ်ခံခဲ့ရတဲ့တရုတ်ထိပ်တန်းနိုင်ငံရေးသမားဘိုးရှီလိုင်းအကြောင်းနဲ့သူ့မိန်းမကဗြိတိရှားစီးပွားရေးသမားတူကိုတတ်ခဲ့တဲ့အကြောင်းတွေကိုတော့ထည့်မပြောခဲ့ပါဘူး။တပတ်ကြာလုံးမဲ့ဒီ18ချိန်မြောက်တရုတ်ကွန်မြူနစ်ပါတီညီလာခံမှာသမ္မတဟူအနေနဲ့သူ့ရဲ့ပါတီဥက္ကဋ္ဌတာဝန်တွေကိုမတ်လမှာသမ္မတအဖြစ်ဆက်ခံမဲ့လက်ရှိသူ့သမ္မတရှီချင်းပင်ကိုလွှဲပေးဖို့မျှော်လင့်ထားကြပါတယ်ခင်ဗျ။